တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်လယ်သမားအတော်များများဟာဒီနေ့စပါးစိုက်ပျိုးရာရာသီမှာသူတို့ရဲ့လက်ရေကတချို့တဝက်လောက်ကိုပဲစိုက်ပျိုးနိုင်ခဲ့ကြပါတယ်။ဒီချိန်မှာပဲကြောက်တော်မြောက်ဦးမင်းပြားနဲ့မြေပုံမြို့နယ်တွေမှာဒီလာစံပိုင်းရေကြီးရေဆန္ဒကြောင့်စပါးစိုက်ခင်းတွေဖြစ်စီတာတွေလည်းရှိခဲ့ပါတယ်။ဒီအချိန်ညံကွာသတင်းပေးပို့ချက်ကိုတော့မတ်တင်ကြီးထက်ကပြောပြပေးပါဦးခင်ဗျာ။
ရေလုံငန်းနဲ့စိုက်ပျိုးရေးလုပ်ငန်းကိုအဓိကထားလုပ်ကံကြတဲ့ရခိုင်ပြည်နယ်မှာမိုးစဘာစိုက်ပျိုးနယ်ဧက12သိန်းဝန်းကျင်အထိရှိပေမဲ့ဒီနေ့မှာတော့စစ်ကောင်စီနဲ့အရခတ်တပ်တော်အင်အားကြားတိုက်ပွဲတွေကြောင့်လေဧက6သိန်းဝန်းကျင်လောက်ပဲစိုက်ပျိုးနိုင်တယ်လို့လေသမားရေးအဖွဲ့အစည်းတွေကပြောပါတယ်ဒါပြန်ဒီဩဂုတ်လအစောပိုင်းမှာပဲကျောက်တော်မြောက်ဦးမင်းပြမြေပုံနဲ့ပေါတော်မြို့နယ်တွေမှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးရေချမ်းမှုတွေရှိခဲ့တာကြောင့်စပားဆိုင်ထားတဲ့လက်ဧကတိမ့်မြက်ကြီးရေမြုပ်ပျက်စီးသွားတယ်လို့ဒညဝရီလေသမားအဖွဲ့ပြောခွင့်ရဦးမောင်သိန်းလှကပြောပါတယ်
တခိုက်တပြေးနေလို့ရအခြေထားနဲ့ဆိုရမယ်ဆိုလို့ရှိရင်တခိုက်တပြေးနေလို့မှာကကျွန်တော်တဲ့ကစေသိန်းနဲ့စေသိန်းကြားလာလို့ရှိတယ်လို့သိရပါတယ်။အဲဒီလိုအရှင်နေထားမှာကျွန်တော်ဒီနေ့မှာဆိုလို့ချင်းရင်အလွန်အကျဉ်းဆုံးစိုက်ပျိုးဆိုင်တယ်ဆိုပါပဲကျွန်တော်အားဒီနေ့6သိန်းကြားလာပဲပြန်ပါတယ်။အဲဒီလောက်ဆိုင်နေတဲ့အခါမှာကျွန်တော်ဒီအော်လာနဲ့အော်လာစံပိုင်းမှာဘိုးသေးဆန်သာယူလိုက်တဲ့အတွက်တခါအဖို့ဆိုလို့ရှိရင်စိုက်ထားစိတ်ကြီးခါကြသဘောဒီနေ့ဒီတော့ PSG ကြီးတဲ့ဒီခိုက်တဲ့တော်တော်များများဆုစုပါ။ဆုံးရှုံးနေတဲ့အခါဧကတော်တော်များများကတော့ကြာတော့လည်းဆိုရင်တော့ဟိုကတော့ကျွန်တော်ဇင်းအစိမ့်နဲ့အစိမ့်ဆော်ဖို့အဖွင့်ရှိတဲ့ဆက်ကင်ကတာဝန်ရှိအဖွင့်ရှိတဲ့ဆက်ကင်ကတော့မထွက်လာတဲ့အတွက်အမှန်ရှိရရပြောမယ်ဆိုလို့ရှိရင်အနည်းဆုံးသိရှိကြည့်စီနေတော့တော့ဖတ်ဆန်ရပ
ါကျောင်းတော်မြို့နယ်နဲ့မြောက်မြို့နယ်တွေမှာလေဧကအများဆုံးပျက်စီးသွားတယ်လို့လည်းသူကပြောပါတယ်ညအုပ်မြို့နယ်အောက်တကံချေးရွာကလယ်သမားတို့ဖြစ်တဲ့ဦးမောင်ကျော်ဝင်းကတော့သူ့လေဧကတွေပျက်စီးသွားတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
အကျဉ်းမှာတော့အလုံးဘလို့အကောလို့ပိုင်ဆိုင်မလို့ဆင်းသွားဆင်းသွားဧကရှိပါရင်ဆင်းသွားဧကရှိတဲ့နေရာမှာအခုကကျွန်တော်ဒီစီစီတဲ့တာနဲ့လောက်ပြီးရဟိုမြေစီမြေစီတမ်းမြို့သားဇေးတဲ့တာနဲ့ကျွန်တော်တို့ကဒီရှိတ်ဧကလောက်ပဲဆင်းသွားဧကမှာရှိတ်ဧကလောက်ပဲလုပ်ပါတယ်ရှိတ်ဧကလောက်လုပ်တာရှိတ်ဧကလောက်လုပ်တာချင်းမှာလေးဧကလောက်ရင်ညှုတ်တော့တယ်အဲ့ဒါကပြန်လို့ပေါ်လာတဲ့အခါလေဧကကအကုန်လုံးပြည့်စုံသွားပါတယ်။အဲဧကလောက်တော့ပြန်လို့တော့ကထောင်လာတယ်ဗျာ။ပြန်လို့ရှင်းတော့တယ
်။စခိုင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ကုန်စည်ထုံးတွေလည်းအဆမတန်မြင့်တက်နေသလိုနေရာလုပ်ငန်းတွေမှာအသုံးပြုရတဲ့ဆက်စီတွေနဲ့တမ်းမြေဩဇာဈေးတွေဟာလည်းအဆမတန်မြင့်တက်နေပါတယ်။ဒါကြောင့်တောင်သူလယ်သမားတွေအနေနဲ့လေယာဉ်လုပ်ငန်းတွေဆက်လုပ်ဖို့အခက်အခဲရှိကြပါတယ်။ဒီကြားထဲမှာခက်ခဲခဲခဲရှာဖွေစိုက်ပျိုးထားတဲ့စပားကင်းတွေထပ်မံပျက်စီးသွားတော့လယ်သမားတွေအတွက်အတော်အခက်ကြုံရတယ်လို့လည်းဦးကျော်ဝင်းကပြောပါတယ
်။လယ်သမားတွေအတွက်တော့ခင်ဗျာကျွန်တော်တို့နေရာတွေကြာရင်တော့ဒီငမ်းမွေခေါင်းပေါ်မှုဖြိတ်ပေါ်နေတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နေရာမှာကအကုန်စင်းလုံးကအကုန်တဲ့နေတယ်။လယ်သမားတွေကလေကိုအပြည့်အဝမလုံးနေဘူး။အဲ့ဒီအဲ့ဒီဒေဝမလုံးတဲ့နေရာမှာမိုးကထက်ကြည့်တယ်တော့ကျွန်တော်တို့လှုပ်ထားတဲ့တမိုးတဝဲလောက်လှုပ်ထားတဲ့လေသမားတွေကအကုန်လုံးပြည့်စည်သွားတယ်သူတို့ပြန်လေပြီးတော့အဲ့ဒီဟိုပြည့်စည်သွားတဲ့နေရာကိုလေပြန်လို့လုံးနေတဲ့အခြေအနေမှာမရှိတော့ဘူးဆရာဘာဖြစ်လို့လဲဆိုတော့ကုစင်းလုံးတွေကတက်တယ်နောက်ပြီးအလုံးသမားဈေးကတက်တယ်ဒီအသိပဲပိတ်ထားလိုက်ရမယ်ခင်ဗျာဒီအခက်ကြီးတော့လေသမားတွေအလွန်အခက်ကြီးရှိပါတယ်
လေရှိကာလဟာမိုးစဘာဆိုင်ရာတီလည်းဖြစ်နေပြီးပျက်စီးသွားတဲ့လေကတွေကိုပြန်လည်ထွင်ရက်ဆိုက်ပြုမယ်ဆိုရင်